မကွေးတိုင်းလောင်းရှည်မြို့နယ်ချင်းပြည်နယ်ကံပလက်မြို့နယ်ဒီကျင်းကံပလက်မြို့နယ်ကကျင်တွေးမြို့ကိုဆက်သွယ်ထားတဲ့ကားလမ်းကိုအတုံးမပြုတ်ဖို့ဒေသခံချင်းကာကွယ်ရေးအဖွဲ့ကံပလက် CDF အဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်ပြည်သူတွေလုံခြုံရေးအတွက်ပိတ်ပင်နားလို့လဲတာဝန်ရှိသူတွေကပြောပါတယ်ဒီလမ်းပိတ်ဆို့တဲ့အတွက်ကြောင့်လက်ရှိထန်တလန်မြို့အတွင်းဆန်ရိတ်ခါအခက်အခဲရှိနေတယ်လို့လဲဒေတာကန်တွေက VOE ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တဲ့င်းကိုကိုညာဝင်းအောင်ကပြောပြမှာပါရှင
်လက်ရှိစစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်နွှဲမှုကြောင့်မကွေးတိုင်းလောင်းရှည်မြို့နဲ့ချင်းပြည်နယ်ကံပက်လက်မြို့နယ်ကျင်တွေးလမ်းမကိုအသုံးပြုခြင်းမပြုကြဘဲနဲ့ပြန်လည်သွားလာနိုင်တဲ့အချိန်ရောက်ရင်အတိပေးသွားမှာဖြစ်တယ်လို့ကံပက်လက် CDF အဖွဲ့ကမြစ်တာရက်ခံကြောင်းထုတ်ပြန်ထားတာပါတိုက်ပွဲဖြစ်ပွားနေတဲ့ဒေသမှုပြည်သူတွေလုံခြုံရေးအတွက်ထုတ်ပြန်ရတာဖြစ်တယ်လို့ကံပက်လက် CDF အဖွဲ့ပြန်ကြားရေးတောင်းဝန်ရှိသူတို့က VOA ကိုပြောပါတယ
်အခုပြန်ရတဲ့အတိအကျအကြောင်းရင်းကအဲ့ဒီကျွန်တော်တို့ဒေသကာကွယ်ဖက်ကနေလည်းပဲကျွန်တော်တို့လည်းမိုင်းနေပါတယ်လည်းထောင်ရတယ်လေအစ်စ်ကောင်စီဖက်ကနေလည်းမိုင်းနေထောင်ရတယ်ပြီးတော့ပြည်သူတွေအတွက်လာလို့မယ်ဆိုရင်သူအစ်စ်ကောင်စီကလိုက်ဖမ်းမယ်ဆိုတော့လေအဲ့လိုမျိုးအခုပြည်သူတွေလုံခြုံဖို့အရေးနဲ့ဆိုတော့အဲ့လိုမျိုးမှမလို့ပါပဲနဲ့ဒီလိုမျိုးတိုက်ပွဲအချိန်တွေမှာသူတို့တွားလာလို့ရှိရင်မတော်တဆအဲ့လိုမျိုးပြည်သူတွေမျက်နှာမှာစိုးလို့လေတို့တို့လုံးဝအတုံးမပြုတ်ဖို့နော်ပြီးရင်အတွက်လာဒီမှာလေကျွန်တော်တို့ခြုံခိုပြီးမှတိုက်ရတယ်ဆိုတော့ပျောက်ကျနဲ့တိုက်ရတယ်ဆိုတော့သတင်းပေါက်ကြားမှုတွေလည်းဖြစ်နိုင်တယ်အဲ့ဒါကြောင့်တို့တို့ပြစ်ထားတာဟုတ်
မင်းတို့ကလည်းမကွေးတိုင်းစောမြို့နယ်ဆွဲလက်ကျေးရွာနဲ့ချင်းပြည်နယ်ကံပက်လက်မြို့နယ်မစွာတီကျေးရွာကြားမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CDF တို့ကြားတနီကုန်တိုက်ပွဲဖြစ်ပွားနေတယ်လို့ CDF အဖွဲ့ပြန်ကြားရေးတာဝန်ရှိသူကပဲဆက်ပြောပါတယ
်ဒီနေ့တိုက်ပွဲကမင်းရှိနိုင်ရခွဲကနဲ့တာပြမအခုဒီညနေ၄နာရီထိပေါ့နော်တနီကုန်နီးပါးပဲတိုက်ပွဲကအဆက်မပြတ်ဆက်တိုက်ပွဲဖြစ်စောမြို့နယ်ဆွဲလက်ကျေးရွာနဲ့ကံပက်လက်မြို့နယ်မစွာတီရွာအကြားမှာနော်တနီကုန်နီးပါးဖြစ်တဲ့အမှစစ်ခွေးတွေဖက်ကအနည်းဆုံး10ယောက်လောက်တည်တယ်။တန်ရာရတဲ့သူလည်းအများကြီးရှိမယ်။သူတို့တည်သွားတဲ့အလောင်းတွေကိုအဲဒီလမ်းပေးလာမှတဲရင်တဲရင်မှပြန်စုပြီးကမှအဲဒီတဲရင်ပါပါမြှို့ပလိုက်ကြတယ်။စစ်တပ်ဖက်ကအထူးခိုက်မရှိဘူးဟုတ
်။အဲဒီတိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုရှိတယ်လို့ချင်းကကွေရီဘက်ကပြောပေမဲ့ VOA ရတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။တိုက်ပွဲအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။တနင်္ဂနွေနေ့တုန်းကလည်းကံပက်လက်မြို့နယ်မောချောင်ကျေးရွာဘက်မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လက်ရှိကံပက်လက်မြို့နယ်မှာတိုက်ပွဲဖြစ်ပွားနေသလိုနှစ်ဖက်တပ်ဖွဲ့တွေလမ်းကြောင်းပိတ်ပင်နေမှုကြောင့်ဒေသခံတွေဆန်ရိတ်ခါအခက်အခဲတွေရှိတယ်လို့ဒေသခံတို့ကလည်းပြောပါတယ
်။ကံပက်လက်မှာဆိုတော့သူတို့လမ်းတွေဟိုပိတ်လုပ်လာတဲ့အခါကျတော့ဆန်ဒီဆိုလည်းသူတို့ကအကုန်လုံးယူသွားတယ်။ရတဲ့ဆန်ဒီကိုသတိပေးတယ်လို့လည်းပထမလုပ်တယ်၊ဒုတိယပြန်လုပ်တယ်၊တတိယဆိုရင်လူနဲ့ဆန်အကုန်လုံးဖမ်းဆန်ဒီအကုန်လုံးယူသွားတယ်ဆိုတော့အဲ့လိုဆန်ရောင်းတဲ့တင်ကြီးအကုန်လုံးဆန်ဒီကိုစခန်းမှာယူတယ်။သူတို့စခန်းထဲမှာအကုန်လုံးတို့ထားတယ်ဆိုတော့သူတို့ကဆန်ကိုသူကတတိလို့ထားရင်လည်းမတင်ကြတော့ဘူးလေ။လူတနည်းဦးရှိတယ်လေ။အဲ့ဒါဆိုတပိုင်းတော့ပဲဆန်ဤတပိုင်းလည်းတင်ရမယ်အဲ့လိုမျိုးအမျိုးမျိုးလုံးဝလမ်းလေးပိတ်တဲ့ခါကျတော့ဟိုးအရင်ကလူသွားလမ်းကလေးကြီးပြန်လိုက်ပြီးတော့ဆော့ဖက်ကနေကက်ဘာဖြစ်စီဆန်ကလေးတော့လို့မရတဲ့လူနဲ့ပဲခံမယ်ဆိုမှတင်းစားနဲ့တင်းစားအဲ့လိုတော်တော်လေးဒုက္ခရောက်တယ်အဲ့ဒ
ါလက်ရှိမှာမြို့နယ်အတွင်းစားနပ်ရိက္ခာဆန်တွေကိုစစ်ကောင်စီတပ်ဘက်ကနေတင်းစီယူဆောင်နေတာလို့သူကဆိုပါတယ်ကံပက်လက်မြို့နယ်ဟာမကွေးတိုင်းစောမြို့နယ်ကတဆင့်လောင်းရှည်ကျင်တွေးလမ်းကနေစားနပ်ရိက္ခာနဲ့လူသုံးကုန်ပစ္စည်းတွေကိုအမိတဟဲပြုနေရပါတယ
်။ပြိနေဆိုရင်တော့ဘယ်ဟိုဖက်တကြိုးလုံးကကျင်းပြင်းတဲ့တကြိုးလုံးကစားနပ်ရိက္ခာဘလို့မှကြရတော့မှာမဟုတ်ဘူး။လမ်းကျောအဲ့လိုအကုန်လုံးပိတ်ကုန်တာ။ကျင်တွေးမြို့ရဲ့စားနပ်ရိက္ခာဆိုးပဲပြီးတော့ကံပလက်ရဲ့စားနပ်ရိက္ခာလည်းဆိုးပဲတကယ်ဆိုးတာမင်းလိုက်ချိနေတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီ10ရက်နေ့ကလည်းကံပက်လက်မြို့နဲ့စောမြို့အကြားလမ်းမကြီးလမ်းခွင်းတွေနဲ့လမ်းကြားတွေကိုအသုံးပြုသွားလာခြင်းမပြုကြဖို့မပြစ်မနေသွားလာဖို့လိုအပ်ရင်သက်ဆိုင်ရာချင်းကာကွယ်ရေးတပ်ဖွဲ့တွေကိုဆက်သွယ်အကြောင်းကြားရဖို့ CDF ကံပက်လက်အဖွဲ့ကထုတ်ပြန်ထားပါတယ်ကံပက်လက်မြို့မှာချင်းကာကွယ်ရေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြား2021မေလလေကစပြီးပြစ်ခတ်တိုက်ခိုက်မှုတွေရှိလာခဲ့တာပါကံပက်လက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တို့တိုက်ပွဲကြောင့်စစ်ပေးဆောင်ဦးရေ4000လောက်မကွေးတိုင်းစောနယ်လောင်းရှည်နယ်အနီးဝန်းကျင်ဒေသတွေကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ